အမေရိကန်နိုင်ငံက Burmese America Community Institute ရဲ့ Executive Director Eliza Varney ဟာ Australia နိုင်ငံကိုရောက်ရှိနေပါတယ်။သူဟာလူမှုရေးအလုပ်တွေကြောင့်စုတွေရရှိဖူးသူဖြစ်ပြီးနောက်ဆုံးစုတစ်ခုကတော့2024ခုနှစ်အတွက်ပေးအပ်တဲ့ Martin Luther King Jr. Humanitarian စုကိုရရှိဖူးတာဖြစ်ပါတယ်။အဲဒီတော့ American နိုင်ငံမှာသမ္မတအသစ်တည်လာပြီးတဲ့နောက်အမေရိကန်နိုင်ငံအတွင်းကဒုက္ခသည်နောက်ခံတဲ့ရောက်လာတဲ့လူတွေအပြင်ထိုင်းမလေးရှားစတဲ့တခြားနိုင်ငံတွေမှာရောက်ရှိနေတဲ့မြန်မာတွေအပေါ်မှာဖြစ်ပေါ်လာတဲ့တဲ့ရောက်မှုတွေအကြောင်းတွေနဲ့ဘာတွေဆက်လုပ်ဖို့ရှိသလဲဆိုတဲ့အကြောင်းမေးမြန်းထားတာတွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးဩစတြေးလျခီးစင်နဲ့ပတ်သက်တဲ့အကြောင်းကိုမေးတဲ့အခါမှာသူကအခုလိုပြောပြထားပါတယ်။
ဟုတ်ကဲ့ပါကျွန်တော်တို့ February 12ရက်ကနေပြီးတော့မှ15ရက်အထိလေးရက်ကို Force Print Flowers International Conference မြန်မာဆိုပြီးတော့မှ Indianapolis မှာကျင်းပခဲ့ပါတယ်အဲ့မှာကျွန်တော်တို့ရဲ့ Common Understanding တစ်ခုကဒီ International Community American နိုင်ငံတင်မကားပဲနဲ့ Australia နဲ့ Europe နဲ့တခြား Democracy နိုင်ငံတွေကိုကျွန်တော် Advocacy ဝင်ဖို့ကျွန်တော်တို့စဉ်းစားထားပါတယ် strategy မဟာဗျူဟာဆွဲထားပါတယ်အဲ့ဒါနဲ့ပတ်သက်တော့ကျွန်တော်လက်ဒီမှာချင်းအမျိုးသားနေကူ part မှာကျင်းပါတယ်ချင်း community ကနေကျင်းမှုဦးဆောင်တဲ့နေရာမှာလည်းအဖြစ်ကြခါတော့လာပြီးတော့ပါဝင်ရင်းနဲ့ဒီ member မှာရှိတဲ့ community တွေနဲ့တွေ့ဆုံဆွေးနွေးဖို့ဒီကိုရောက်လာတာပါခင်ဗ
ျဟုတ်ကဲ့ဆရာတို့but advocacy တွေလုပ်တယ်ဘာညာပြောသွားတာတွေရှိပါတယ်ဆရာဟိုဘယ်လိုအပိုင်းမျိုးမှာ advocacy တွေလုပ်ပါသလဲရှင
်ကျွန်တော်နံပါတ်1ကတော့ဒီမြန်မာအရေးအတွက်နိုင်ငံတကာကနေပြီးတော့မှထောက်ပါတဲ့ဒီ humanitarian development aid တွေပို့မှုဒီကပူကောင်းအောင်ပေါ်ထွန်းလာနိုင်ဖို့နံပါတ်2ကတော့ဒီကျွန်တော်တို့မြန်မာပြည်တွင်းမှာ democracyအရေးနဲ့ပတ်သက်ပြီးတော့မှတိုက်ပွဲဝင်နေတဲ့ Democratic Forces တွေအကြားမှာဒီစစ်လုံရေးပုံမှုကောင်းလာအောင်ကိုကျွန်တော်တို့ကဆက်လက်ပြီးတော့မှတွေးဆဆွေးနွေးနေဖို့လိုတယ်ဆိုတဲ့ဟာကိုပြည်တွင်းမှာရှိတဲ့ Stakeholders တွေနိုင်ငံရေးဖွဲ့စည်းကစားတဲ့ပုံပေါင်းလာအောင်ကျွန်တော်တို့ဒီမဟာပြည်ပါတွေနဲ့ချစ်ကပ်နေပါတယ်အဲ့ဒီမှာတစ်ခါတည်းမှာဆက်ဆိုင်လာတာကဒီ international community American Syria Europe Australia China Asia စတာတွေကအရေးကြီးလာတယ်ကျွန်တော်ပြင်တွင်းမှာစီလိုရေးကလည်းဒီနိုင်ငံတကာရဲ့စီလိုရေးနဲ့သူတို့ influence ပေါ်မှာတော်တော်လေးမူတည်နေတယ်ဆိုတော့ကျွန်တော်နားလည်ထားပါတယ်အဲ့ဒီတွဲကိုကျွန်တော်နိုင်ငံတကာကမဟာဗျူဟာနဲ့ဝင်ပြီးတော့မှစီလိုရေးမှာသူတို့အကျိုးရှိတဲ့constructive ဖြစ်တဲ့ approach နဲ့သူတို့ပါဝင်လာနိုင်အောင်တကယ်ပြည်တွင်းမှာ solution အဖြစ်ရနိုင်အောင်ကိုဆက်လက်ဆောင်ရွက်ဖို့ကျွန်တော်မဟာဗျူဟာဆွဲထားပါတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့မှကျွန်တော် advocacy ဆောင်ရွက်လှုပ်ဆောင်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီမြန်မာနိုင်ငံကအိနီချင်းတွေပေါ့နော်ဥပမာမလေးရှားတို့ထိုင်းနိုင်ငံတို့မှာဆိုရင်အခုတလောမြန်မာနိုင်ငံကရွှေ့ပြောင်းနေထိုင်တဲ့လူတွေကိုဖမ်းဆီးအရေးယူမှုတွေများတာပေါ့နော်ဥပမာမလေးရှားနိုင်ငံမှာဆိုပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲလူအယောက်900ဝန်းကျင်လောက်ဖမ်းနေဆိုတာမျိုးတွေဟိုကြားနေရတယ်လေဆရာအဲ့ဒီအပေါ်မှာရောဆရာတို့အနေနဲ့ဘယ်လိုမျိုးတွေကင်တွယ်ဖို့ရှိပါသလဲရှင
်ဟုတ်ကဲ့ဒီကျွန်တော်တို့နိုင်ငံကနဲ့ထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်ကိုကျွန်တော်တို့ကအာနာမတိတ်ခေကရေကနေအက္ကစဝင်လာခဲ့တာခုဟာဆိုလို့ရှင်နှစ်ပေါင်း20 30တောင်ရှိနေပါပြီ။ဒီအနေနဲ့လို့ရတော့ကျွန်တော်ပွင့်ပွင့်လင်းလင်းနဲ့ရှင်းရှင်းလင်းလင်းပါ။ဒီဒုက္ခတွေဆိုတာတကယ်ဒုက္ခတွေစစ်မာတဲ့ဒုက္ခတွေပါပဲ။ဒီကျွန်တော်မြန်မာပြည်နိုင်ငံရေးအခြေအနေကျွန်တော်တို့သိတယ်။ Civil War ဖြစ်နေတယ်။ကိုယ့်ရဲ့ယူကြည်ချက်နဲ့မလုံခြုံလို့သူတို့ထွက်လာတာပဲဖြစ်တယ်။ဆိုတော့ကျွန်တော်တို့တွေကဒီမလေးရှားအစိုးရရဲ့အိန္ဒိယအစိုးရရဲ့ထိုင်းအစိုးရရဲ့ကိုကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ရိုက်ဖိအားပေးနေတဲ့ဟာတွေရှိတယ်လို့နိုင်ငံကြီးတွေကနေပြီးတော့မှဖိအားပေးနေတဲ့သူတစ်ဖြစ်အမေရိကန်အစိုးရကနေတဆင့်ဆောင်ရွက်နေတာတွေရှိပါတယ်။အဲပြီးတော့လည်း United Nations ကနေတဆင့်ကျွန်တော်တို့ဆောင်ရွက်နေကြတယ်လည်းရှိပါတယ်။ ရင်းနှီးချမ်းနဲ့လည်းကျွန်တော်မကြသေးခင်ကပဲတွေ့ဆုံရင်းနှီးခဲ့ပါလေ protection ဒုက္ခသည်တွေကိုကာကွယ်ပေးတယ်ဆိုတာက human rights လည်းဖြစ်တယ်ပြီးတော့လည်းတကမ္ဘာလုံး international ဥပဒေနဲ့တိုက်ညီဆက်ဆွေးစွာနိုင်ငံတကာကလည်းတောင်းဝန်ဝတ်တရားရှိတယ် refugee convention မှာ India နဲ့ Malaysia နဲ့ Thailand က signatory မဖြစ်ရင်တော့မှinternational law ကိုသူတို့ကယူတည်လေးစားအရမှာပဲဒါတွေကကျွန်တော်တတ်နိုင်တဲ့ဘက်ကနေပြီးတော့မှ advocacy နဲ့ဆက်လက်ပြီးတော့မှဝင်နေပြုလို့လုပ်ပါတယ
်ဟုတ်ကဲ့ဆရာအခုဆိုရင် American နိုင်ငံမှာကဒီသမ္မတ Donald Trump ရာထူးရလာတဲ့နောက်ပိုင်းမှာဒီမြန်မာနိုင်ငံကိုပေးနေတဲ့ပညာသင်ဆုတွေဒုက္ခသည်တွေကိုကူညီမှုတွေမှာဟိုနေဆက်တလျှောက်မှာတွေပေါ့နော်အဲ့လိုမျိုးတွေမှာထိခိုက်နှိမ့်နာနေရတယ်ဆိုတာသိရပါတယ်ဆရာအဲ့ဒါ refugee အနေနဲ့ American ကိုရောက်သွားတဲ့လူတွေကရောအဲ့ဒီထိခိုက်မှုရှိပါသလားရှင
်ဟုတ်ကဲ့ပါဒီတက်လာတဲ့ Trump အစိုးရနေပြီးတော့မှဒီ executive order ထုတ်ပြီးတော့ January 20ရက်ကနေပြီးတော့မှသူရဲ့ policy priority အတိုင်းအကောင့်ထဲပေါ်နေတဲ့ဟာတွေရှိပါတယ်။အဲ့မှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်စစလို့ကပြောထားတဲ့ဒုက္ခတွေတွေနေရာပြန်လဲချက်ထားရေးကိုလည်းသူတို့ပိတ်ပြီးထားပါတယ်။ပချေချေပြပြနဲ့ကျွန်တော်ကြည့်မယ်ဆိုလို့ရှိရင် American Soya ကနေပြီးတော့မှ Foreign Assistance Program ဆိုတဲ့ဟာတစ်နှစ်ကိုဘင်းလဲ60နဲ့90အထိ budget ဆွဲထားတဲ့ဟာကိုလည်းသူတို့တခါတယ်ရဆိုင်လိုက်တော့ဒီကျွန်တော်တို့နေဆက်မှာ IDP camps တွေ refugee camps တွေမှာရောက်နေတဲ့ကလေးတွေမျိုးသမီးတွေနာမကြားတာတွေတခါတည်းအထီးတွေရှိနေတယ်ဆိုတော့ကျွန်တော်တို့ကြားပါလားဒီကြောင်အသက်ဆုံးရှုခဲ့ရတယ်ဆိုတဲ့ဟာလည်းကျွန်တော်တို့ကြားရတော့စိတ်တော့မကောင်းပါဘူးဒီဟာလည်းပဲပြန်ပြီးတော့မှတုတ်တက်ဖို့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါပြီ American Foreign Assistance Program Solution General American နိုင်ငံရဲ့ interest ပေါ်မှာမူတည်ပြီးတော့ foreign policy ကိုဆွဲထားတဲ့မှာတုံးနေတဲ့ဝေးကြေးရေးပဲဖြစ်ပါလေကျွန်တော်တို့ American နိုင်ငံအတွက်ပုံပြီးမှလှုံ့ချုံနေပုံပြီးမှအင်အားကောင်းစေတဲ့ကျွန်တော်တို့ရဲ့ value တွေကိုကျွန်တော်တို့နိုင်ငံတကာမှာ democratic values တွေကိုကျွန်တော်တို့ promote လုပ်နိုင်တယ်ပြီးတော့လည်းကျွန်တော်တို့ America အတွက်economic prosperity အတွက်လည်းဖြစ်တယ်ဆိုတော့ကျွန်တော်အားလုံးကြည့်မယ်ဆိုလို့ရှိတီဟာကျွန်တော် American National Security နဲ့ Economic Strategy interest တွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကဒီ Congress ကနေဝင်နေပြီးတော့လည်း State Department Foreign Affairs Ministry ပေါ့အဲဒီကနေလည်းပြန်ဝင်ပြီးတော့မှဒီဟာတွေက push back ပြန်ဖြစ်မယ်လို့ကျွန်တော်တို့ကတော့ညွှန်လင့်ပါတယ်ဆက်လက်လည်းလုပ်နေပါတယ်ဒါပေမဲ့ဒီတော်တွင်းမှာတကဘာလို့ထိနေတယ်တားချင်တဲ့လူတွေပုံကူတွေကိုထိနေတယ်ဆိုတာကျွန်တော်စင်းရသားတွေကိုထိနေတယ်ဆိုတာကျွန်တော်သိရတော့တတော်စိတ်တော့မကောင်းပါဘူးပြီးတော့လည်းခုနကျွန်တော်ပြောသွားတယ် scholarship programs USAID ကနေတစင်းပေးထားတဲ့ဟာတွေလည်းလောလောဆယ်တော့ဒီ foreign affairs assistance အောက်မှာရှိတဲ့အတွက်ရက်ဆိုင်ထားပါတယ်ဒီဟာတွေလည်းကျွန်တော်တို့ကပြန်လည်ပြီးတော့မှအသက်ပြောင်းဝင်လာဖို့အမြင်ဆုံးဖြစ်ဖို့လဲကြိုးစားနေပါတယ
်။ဆရာတို့အဖွဲ့အစည်းအပေါ်မှာရောဘယ်လိုဒီ Burmese America Community Institute အပေါ်မှာရောတည်ရောက်မှုတွေရှိပါသလားရှင်
။အနေနဲ့များတော့ရှိကြပါလား။ဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့ကူညီနေတဲ့ population ဒီ clean မိသားစုနဲ့ community တွေကိုဆက်လက်ပြီးတော့မှကူညီနေဖို့ကျွန်တော်တို့ကတော့တန်တိထထားထားပါလေကျွန်တော် responsibility ရှိပါလေဆိုတော့တတ်နိုင်တဲ့ဘက်ကနေကျွန်တော်တို့ရဆက်လက်ပြီးတော့မှကျွန်တော်လှုပ်ဆရာတွေကိုဆက်လှုပ်သွားနေမှာပါပဲဒီ federal soya ကနေပပုကူရင်နဲ့ဟာဒီလက်ပဲကျွန်တော်တို့က percentage လဲအဲ့လောက်ကြီးတော့မဟုတ်ပါဘူးဆိုတော့ပိုကြီးကြီးကကျွန်တော်တို့ဒီ policy ပိုင်းဆိုင်ရာနဲ့ advocacy ကိုဆက်လက်ပြီးတော့မှဝင်သွားဖို့ပါပဲဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်။ဆရာဒီဩစတြေးလျနိုင်ငံဒီမဲလ်ဘန်မြို့မှာရှိတဲ့ community တွေနဲ့ဟိုတွေ့ဆုံဖို့ရှိတယ်ဆိုတာသိရတယ်လေ။အဲ့တော့ဘာအကြောင်းအရာတွေဆွေးနွေးကြမလဲ။ဘာတွေလုပ်ဖို့ရှိလဲဆိုတာပြောပြပေးလို့ရမလားရှင်
။ဟုတ်ကဲ့ကျွန်တော်တို့ကနံပါတ်၁ခုနကျွန်တော်ပြောသွားတယ်မြန်မာအဖြေရှာတဲ့နေရာမှာကျွန်တော်နိုင်ငံတကာမှာရောက်နေတဲ့မြန်မာ diaspora community ကတော်တော်ကိုအရေးကြီးတဲ့အခက်အခဲနဲ့ပတ်ဝန်း ဆောင်ရွက်နေကြရတယ်ဆိုတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပါပဲအဲ့တော့ဒီတနိုင်ငါတနိုင်ငါတနိုင်ငါအဲဒီဩစတြေးလျနဲ့ US နဲ့ Europe ဆက်သဖြင့်ရောင်းနေတဲ့မြန်မာ diaspora တွေကျွန်တော်ဆက်လက်ပြီးတော့ဒီထဲလဲကြိုးစားမယ်ပြီးတော့လဲ strategic coordination နဲ့လဲ advocacy coordination ဒီလက်ဆက်လက်ပြီးတော့မှအားကောင်းအောင်ကျွန်တော်ဆောင်ရွက်ဖို့ကလူလာပြီးဆိုတော့ကျွန်တော်တို့မြင်လာပါတယ်ဆိုဆိုလို့ပြောသွားတဲ့ First Spring Flowers International Conference မှာကျွန်တော် team လည်းပဲ the strengthening of our strategic coordination to support unity and peace and democracy in Burma လို့ကျွန်တော်တို့ကအထူးတစ်ဖြစ်ဒီစီလုံးရေးနဲ့ဒီ strategic coordination ကိုဆွေးနွေးထားပါတယ်ဆိုတော့ကျွန်တော်တို့မြန်မာပြည်တွင်းမှာအဖြေရဖို့က international community US နဲ့ Australia တို့ကတော်တော်ကိုရည်ကြီးတဲ့အပိုင်းအခက်အခဲများမှာသူတို့ရှိနေတယ်ဆိုတော့သူတို့တနိုင်ငါစလုံးကနေပြီးတော့မှတခြားနိုင်ငံအပေါင်းဝင်ဥပမာ UK အိန္ဒိယအာဆီယံစသဖြင့်ဂျပန်စသဖြင့် China လည်းပါလာမှာဒီဟာတွေကို creative innovative way နဲ့ action ယူဖို့လိုလာပြီလို့ကျွန်တော်တို့မြင်တယ်ဆိုတော့ကျွန်တော် Burmese community တိုင်းဒါ community တွေ level နဲ့ကျွန်တော်တို့ consultation အနေနဲ့ဆွေးနွေးသွားဖို့ရှိတယ်လို့ဒီ politicians elected officials တွေနဲ့လည်းဆက်လက်ပြီးတော့မှဆွေးနွေးသွားဖို့ရှိပါတယ်ဟိုဖတ်မှာရောင်းတော့လဲကျွန်တော်တို့ Australian Senator Dean Smith နဲ့ကျွန်တော်တို့တွေ့ဖြစ်ပါတယ်ဒီအကြောင်းနေတဲ့ idea တွေလည်းကျွန်တော်တို့ဆွေးနွေးနေဆက်လက်ပြီးတော့မှချင်ချင်ဝုန်းဝုန်းတိုင်းပြီးဆွေးနွေးဖို့တွေရှိပါတယ်ဒီဟာတွေလည်းမနေ့ပြကျွန်တော်ဆွေးနွေးသွားမယ်ပြီးတော့လည်းနောက်တစ်ခုကဒီကျွန်တော်ကလေးတွေလူငယ်တွေရဲ့ to the peace humanitarian development aid မှာပညာရေးကတော်တော်ရေးရှိပါတယ်။ပညာရေးအကြောင်းတွေလည်းကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ပါရှင့်။ဆရာအလိုက်ရှာအခုလိုမျိုးစိတ်ရှည်လက်ရှိဖြည့်ချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်။